Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2023ခုနှစ် January 22ရက်စနေနေ့ညပိုင်းဟိမဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျမကတော့ဆုမြတ်ပါပါရှင်။ဂျာမနီနိုင်ငံလုံးလက်ပတ်တူတိုက်ခိုက်ရေးတင့်ကားတွေကိုဘလို့ကင်တွေအသုံးပြုရမယ်ဆိုတာယူကရိန်းစစ်သားတွေပိုလန်နိုင်ငံမှာသွားတင်မယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။လူမှုကွန်ရက်ပေါ်တင်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်မော်တော်ကားထဲမှာရိုက်ကူးခံခဲ့တဲ့ဗီဒီယိုအတိုလေးမှာကားထိုင်ကုန်ကပတ်မပတ်ထားတဲ့အတွက်ဝန်ကြီးချုပ်ကိုရဲကတန်းရိုက်လိုက်ပါတယ်။စစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်တိုက်ပွဲတွေရှိနေတဲ့ဒေသတွေအပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပိုဆိတ်ဆိတ်လှုပ်လာတာကြောင့်အရက်သားထိခိုက်သေးဆုံးမှုတွေပိုများလာပါတယ်။အခုလိုမျိုးထိတ်တဲရောက်တဲ့တွင်တွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့စစ်ကောင်စီတပ်တွေကဗျာဒုံးစုမှာရှိတဲ့ DKBA ဗိုလ်မှူးကြီးရဲ့နေအိမ်ခြံဝန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီ
း DKBA ဟိုအီဝါလေပါဗာအီဝါအီဝါโอ้ปองเนี่ยเรียนซีเนี่ยตัดเลยเนี่ยบ้งเจได้เลยทุกวันเนี่ย
พยาธิตรงสุเดธากันตูပြောတော့ဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆရာဖို့ရှိပါတယ်ဒါပြင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့မြန်မာနိုင်ငံတော်ကလူခွေခြေနေတွေကိုတင်ဆက်ပေးနေတဲ့တိုးအတန်းအစည်းအဝေးဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွေရင်းနဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့လေယာစီးပွားသတင်းများအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံလုံးလက်ပတ်တူတိုက်ခိုက်ရေးတင်ကားတွေယူကရိန်းနိုင်ငံကိုပို့ပေးရေးအတွက်မဟာမိတ်အနောက်နိုင်ငံတွေကြားမှာတောက်ကြတွေကသဘောတူညီချက်မရခဲ့ပေမဲ့ဒီတိုင်ကားအမျိုးအစားတွေကိုဘလို့တောက်ရမယ်ဆိုတာကိုယူကရိန်းတပ်တွေသိယူမှာဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်ပိုလန်နိုင်ငံမှာရှိနေတဲ့တိုက်ခိုက်ရေးတင့်ကားတွေကိုယူကရိန်းကိုပို့ပေးဖို့အတွက်ဂျာမနီကသဘောမတူသေးပေမဲ့ယူကရိန်းတပ်တွေပိုလန်နိုင်ငံသွားပြီးတော့ဒီတင့်ကားတွေကိုဘလို့ကင်တွေအသုံးပြုရမယ်ဆိုတာသိယူမှာဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီး Oleksiy Reznikov က VOA ယူကရိန်းဌာနကိုတောက်ချာနေကပြောကြားခဲ့တာပါလောလောဆယ်လက်ပတ်တိုက်ခိုက်ရေးတင့်ကားတွေကိုဂျာမနီနိုင်ငံကယူကရိန်းကိုပို့ပေးမှာမဟုတ်သေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဂျာမနီနိုင်ငံမှာရှိတဲ့ Ramstein American လေတဲ့အခြေစိုက်စခန်းမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းတောက်ကြနေတုန်းကပြောကြားခဲ့ပါတယ်။ယူကရိန်းစစ်ပွဲအပေါ်ပံ့ပိုးကူညီရေးအတွက်နိုင်ငံတကာညီလာခံအပြီးမှာသူကအခုလိုပြောကြားခဲ့တာပါ။ယူကရိန်းကိုတင့်ကားတွေပို့ပေးဖို့ယူကရိန်းသမ္မတ Volodymyr Zelensky ကညီလာခံတက်ရောက်သူတွေကိုပန်ကြားခဲ့တာပါ။ယူကရိန်းပြည်သူတွေနေစဉ်သေဆုံးနေတဲ့အတွက်မဟာမိတ်တွေအနေနဲ့စစ်ရေးထောက်ပံ့မှုတွေကိုအချိန်မဆိုင်မဲ့အမြန်ဆုံးပို့ပေးဖို့အတွက်သမ္မတဇလန်စကီရဲ့အကြီးတန်းအကြံပေးကလည်း Twitter ပေါ်မှာရေးသားဖော်ပြခဲ့ပါတယ်ရှင်
။မက္ကဆီကိုနယ်စပ်ကိုဖျက်ပြီးတော့အမေရိကန်မှာအခြေချဖို့တရားမဝင်ရွှေ့ပြောင်းဝင်လာသူတွေကိုဖမ်းဆီးတဲ့အရေးတွက်ဟာအခုလအတွက်မှာကြာဆင်းသွားခဲ့ပါတယ်။ဝင်ရောက်သူနယ်လေရှိတဲ့ရာသီချင်းဖြစ်တာအပြင်အရင်ကတရားမဝင်ဝင်ရောက်မှုစံချိန်တင်များခဲ့တာကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့တင်းကျပ်မှုအတွက်တွေချမှတ်အကောင့်ထဲပေါ်လိုက်ပြီးအခုလိုဖမ်းဆီးမှုကြာဆင်းလာခဲ့တာပါဒီလောက်ထဲမှာအခုလိုရွှေပြောင်းချေချဖို့ဝင်လာသူဖမ်းဆီးခံရတဲ့မှုအရေးအတွက်ကနေ့စဉ်ဖြန်းမြ4,000ခန့်သာရှိခဲ့တယ်လို့အမေရိကန်နယ်စပ်ခင်းတဲ့စောင့်ကြည့်တပ်ဖွဲ့အရာရှိတွေကမနေ့ကပဲပြောပါတယ်သမ္မတဘိုင်ဒန်ရဲ့တင်းကျပ်မှုအတွက်တွေချမှတ်ပြီးတလအကြာလက်ရှိဖြစ်လာတဲ့ဖမ်းဆီးခံရမှုနှုန်းဟာပြီးခဲ့တဲ့နှစ်2021 February လထက်ဆိုရင်အနည်းဆုံးအရေးအတွက်လည်းဖြစ်နိုင်တယ်လို့အမေရိကန်အရာရှိတွေကဆက်ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လဒဇင်ဘာလတုန်းကပဲမက္ကဆီကိုနယ်စပ်ဖျက်ပြီးတော့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူစံချိန်တင်ခဲ့ပြီးတဲ့နောက်အခုခါမှာဖမ်းဆီးမှုရော့လာပြီမဲ့လဲရှေးလတွေမှာဆက်ပြီးရော့မရော့ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးခင်ဗျာ
။အမေရိကန်ပြည်ထောင်စုကနယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့အပါအဝင်မြို့ကြီး6မြို့ထဲမှာအမုန်းတရားအခြေခံတဲ့ရာဇဝတ်ကျူးလွန်မှုတွေဟာဆယ်စုနှစ်နဲ့အချီအတွင်းမှာစံချိန်တင်အောင်လို့မြင့်တိုက်ခဲ့ပါတယ်။ San Bernardino ကကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ရဲ့အမုန်းတရားနဲ့အစွန်းရောက်မှုလေ့လာရေးစင်တာကပြုစုတဲ့အစီရင်ခံစာတစ်ထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ VOE ကိုတီးသန့်မျှဝေတဲ့ဒီမထုတ်ပြန်ရသေးတဲ့အစီရင်ခံစာကရဲဌာနပေါင်း20ကနေပြီးတော့အချက်အလက်တွေကိုအခြေခံပြီးတော့ပြုစုထားတာဖြစ်ပါတယ်။အမုန်းတရားအခြေခံတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ FBI ကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာမတိုင်ခင်မှာကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကအစီရင်ခံစာပြုစုထားတာပါ။ ။မြို့ပေါင်း20ကအခြေအနေတွေကိုလေ့လာချက်အကြမြို့ကြီးတွေမှာဖြစ်နေတယ်လို့ပဲအမုံတရားအခြေခံနဲ့ဒီတိုက်ခိုက်မှုတွေနိုင်ငံတော်မှာရှိနေတယ်လို့အမုံတရားနဲ့အစွန်းရောက်မှုလေ့လာရေးဌာနညွှန်ကြားရေးမှူး Brian Levine ကပြောပါတယ်။ပြီးခဲ့တဲ့လတုန်းက FBI ထုတ်ပြန်တဲ့နှစ်စဉ်စာရင်းအရ2022ခုနှစ်ထဲမှာအမုံတရားအခြေခံနဲ့တိုက်ခိုက်မှုပေါင်း 9,200 ကျော်ရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒီစစ်တမ်းထဲမှာနယူးယောက်မြို့၊ရှီကာဂိုမြို့နဲ့ကယ်လီဖိုးနီးယားပြည်နယ်တွေကမြို့တော်တော်များများမပါပါဘူး။အခုကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ရဲ့အစီရင်ခံစာမှာတော့နယူးယောက်၊လော့စ်အန်ဂျလိစ်၊ရှီကာဂို၊ဟျူစတန်၊ဖီလာဒဲဖီးယားနဲ့အော့စတင်မြို့တွေမှာအမုံတရားအခြေခံတဲ့ရာဇဝတ်ကျူးလွန်မှုတွေဟာ1990ပြည့်နှစ်ပိုင်းတွေပိုင်းတည်းကဆိုရင်မကြုံစဘူးစံချိန်တင်အောင်များလာတယ်လို့ဖော်ပြထားပါတယ်။လူမျိုးအသားအရောင်းဘာသာကွဲပြားသူတွေအပေါ်အမုံပွားတိုက်ခိုက်မှုတွေအတွင်မှအာရှနယ်ပွားတွေ၊အာဖရိကတိုက်နယ်ပွားတွေ၊ဂျူးလူမျိုးတွေတိုက်ခိုက်ခံခဲ့ရပါတယ်ရှင်
။လူမှုကွန်ရက်ပေါ်တင်ဖို့ဗြိတိန်ဝန်ကြီးချုပ်မော်တော်ကားတဲ့ရိုက်ကူးခဲ့တဲ့ဗီဒီယိုတိုလေးမှာကားထိုင်ကုန်ကပတ်မပတ်ထားတဲ့အတွက်ဝန်ကြီးချုပ်ရီရှိဆူနက်ကိုရဲကတံငွေရိုက်လိုက်ပါတယ်။အင်္ဂလန်နောက်မြောက်ပိုင်းလန်ကာရှာနယ်ထဲမှာဂရီအတိုင်းစီးပွားရေးတိုးတက်အောင်သူဆောင်ရွက်နေတဲ့အကြောင်းဝန်ကြီးချုပ်ဆူနက်ရဲ့ဗီဒီယိုတိုလေး Instagram ပေါ်တင်ခဲ့ပြီးတဲ့နောက်သွားနေတဲ့ကားရဲ့နောက်ခံမှာသူကပတ်မပတ်ထားတာကြောင့်တော်တော်လေးဝေဖန်ထောက်ပြခဲ့ကြပါတယ်။လန်ကာရှာနယ်မှာသူနေသူတချို့ကတော့ရဲကိုတိုင်ကြားခဲ့ကြပါတယ်။တိုင်ကြားမှုတွေကိုသုံးသပ်ပြီးတဲ့နောက်လန်ဒန်မှာနေသူအသက်42နှစ်အရွယ်အမျိုးသားတစ်ယောက်ကိုပုံသေးသတ်မှတ်ထားတဲ့ဒဏ်ငွေရိုက်လိုက်တယ်လို့လန်ကာရှာရဲတပ်ဖွဲ့ကတောက်ချာနေကထုတ်ပြန်ပါတယ်။ကားကပတ်ရှိရတဲ့မတက်သူတွေကိုဗြိတိန်မှာဒဏ်ငွေစတာလင်ပေါင်100ဒဏ်ရိုက်လေရှိပါတယ်။တကယ်လို့တရားရုံးအထိရောက်တဲ့ကိစ္စမျိုးဆိုရင်တော့ဒဏ်ကြီးကဒဏ်ငွေစတာလင်ပေါင်900အထိပေးရနိုင်ပါတယ်။ဗီဒီယိုရိုက်နေချိန်အချိန်ခဏလေးအတွင်းမှာကားကပတ်ကိုဖြုတ်ခဲ့မိတဲ့အမအတွက်ဝန်ကြီးချုပ်ကတောင်းပန်ပါတယ်လို့လည်းသူ့ရဲ့ပြောခွင့်ရကတောင်းပန်ခဲ့ပြီးလူတိုင်းကားကပတ်ပတ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။2020ခုနှစ်တုန်းကလည်းအဲ့ဒီအချိန်ကဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့အတူဗနာယေးဝန်ကြီးတာဝန်ယူနေတဲ့ရီရှိဆူနက်ကကိုဗစ်စီးကမ်းသတ်မှတ်ချက်တွေချိုးဖောက်ခဲ့မှုနဲ့ပြီးခဲ့တဲ့နှစ်ကဒဏ်ကြေးပေးဆောင်ခဲ့ရပါတယ်ခင်ဗျာ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ January 22ရက်စနေနေ့ညဘက်နိုင်ငံတကာဒေသတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝက်ပြည်နယ်ထဲမှာခွဲထွက်ရေးသမားတွေနဲ့ထိုင်းအစိုးရတပ်တွေကြားအပြန်အလှန်ပစ်ခတ်မှုအတွင်းမှာ3ယောက်သေဆုံးသွားတယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောကြားပါတယ်။ထိုင်းရဲတပ်ဖွဲ့ဝင်တွေနဲ့စစ်သားတွေတောင်တစ်ခုပေါ်တက်ပြီးတော့ကင်းလှည့်စင်မှာလက်နက်ကင်ခွဲထွက်ရေးအဖွဲ့တစ်ခုနဲ့ရင်ဆိုင်တိုးပြီးတော့သူတို့ဘက်ကစတင်ပစ်ခတ်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အပြန်အလှန်ပစ်ခတ်မှုအတွင်းမှာသေဆုံးသူ3ယောက်လောင်းကထိုင်းမွတ်စလင်တွေဖြစ်တယ်လို့လည်းထိုင်းရဲချုပ်ဆူတွန်ဆူခါဝီဆက်ရဲ့အပြောကို AFP သတင်းမှကိုကဖော်ပြထားပါတယ် M60 လက်နက်3လက်ကိုလည်းတင်စီရမိတယ်လို့ပြောပါတယ်9နိုင်လောက်ကြာတဲ့စစ်စင်ရေးအတွင်းမှာရဲနဲ့စစ်သားတွေဘက်ကတော့အထူးအခိုက်မရှိဘူးလို့လည်းဆိုပါတယ်မလေးရှားနိုင်ငံနဲ့နယ်စပ်ဖြစ်ပြီးတော့မွတ်စလင်အများစုနေထိုင်တဲ့ထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်ရေးလိုလားတဲ့မွတ်စလင်ခွဲထွက်ရေးသမားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားမှာ2004ခုနှစ်ထဲကပဋိပက္ခတွေဖြစ်နေတာမှမငြိမ်သက်မှုတွေအတွင်းအသေးစားကအပါအဝင်သေဆုံးသူ9000ရှိနေပါပြီပြီးခဲ့တဲ့2022ခုနှစ်ကတော့ထိုင်းအစိုးရကိုယ်စားလှယ်အဖွဲ့တွေနဲ့ဘာရီဆန်ခွဲထွက်ရေးတဘုံအဖွဲ့ကိုယ်စားလှယ်တွေမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့တည်တာတဲ့သဘောတူညီမှုတွေမရခဲ့ပါဘူးခွဲထွက်ရေးလိုလားသူတွေရှိတဲ့ထိုင်းတောင်ပိုင်းပြည်နယ်တွေမှာထိုင်းအစိုးရကလုံခြုံရေးကိုအထူးအထက်ချထားပါတယ်ရှင
်တရုတ်နှစ်တကူမိန်ကောမှာသမရရှီကျင့်ဖင်ကအမေရိကန်ကိုသွယ်ဝိုက်ပြီးတော့သတိပေးလိုက်ပါတယ်တရုတ်နေနဲ့ထိုင်ဝမ်နဲ့ခွဲထွက်ရေးနဲ့ဝင်ဆော့ဖတ်မူတွေကိုအလေးနက်ခုခံတုံ့ပြန်သွားမယ်လို့သမရရှိကနှစ်သက်ကူမိန်ကွန်းစကားထဲမှာပြောကြားသွားတာပါကွန်မြူနစ်ပါတီဘိုကော်မတီဝင်တွေစစ်တပ်အကြီးအကဲတွေတက်ရောက်တဲ့ Great Hall ပြည်သူ့ခမ်းမကြီးမှာပြုလုပ်တဲ့နှစ်သက်ကူပွဲတော်အခမ်းအနားမှာခုလိုပြောကြားခဲ့တာဖြစ်ပါတယ
်這一年的成績來之不易是黨和人民一道拼出來
ပါတီနဲ့ပြည်သူတွေရဲ့ခိုင်မာတဲ့တန်ဋိဌာန်တွေနဲ့ကြိုးစားမှုတွေကြောင့်အခုနှစ်မှာအောင်မြင်မှုတွေရရှိခဲ့တာဖြစ်ကြောင်းနဲ့ပြည်သူနဲ့ပါတီကြားခိုင်မြဲတဲ့စည်းလုံးယက်တည်မှုကဘယ်လိုအခက်အခဲတွေကိုမဆိုကျော်လွှားနိုင်မှာဖြစ်တယ်လို့သမ္မတရှီကမင်းကွန်းထဲမှာပြောကြားသွားတာပါ ပါတီနဲ့စစ်တပ်ဟာလည်းနိုင်ငံတကာရေးမှာခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကြော်ဖြတ်ရင်းတိုးတက်ကြီးမားလာခဲ့တယ်လို့ပြောကြားသွားခဲ့ပါတယ်။အမေရိကန်ရဲ့ထိုင်ဝမ်ရေးဆက်ဆံမှုနဲ့ပတ်သက်ပြီးတော့တော်ဝိုက်သတိပေးတာမှာတော့ခွဲထွက်ရေးနဲ့ဝန်ဆွတ်ဖတ်မှုတွေကိုမစုံမနစ်စန့်ကျင်တွန်းလှန်သွားမယ်လို့အလေးနက်ဂရုပြုတယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံတကာရေးမှာမိတ်ဆွေတွေပိုများလာဖို့ကြိုးပမ်းသွားမှာဖြစ်သလိုလိုင်းထန်တဲ့နိုင်ငံတကာဝန်ကျင်မှာတရုတ်ဝိသေသလက္ခဏာနဲ့အညီတက်ကြွတဲ့တန်တမာရေးနီလန်းသုံးပြီးတော့တည်ငြိမ်အောင်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။နိုင်ငံတော်ကာကွယ်ရေးနဲ့လက်နက်ကိုင်တပ်တွေခင်မိတိုးတက်ရေးအတွက်ပြီးခဲ့တဲ့နှစ်ထဲမှာကိုခိုင်မာတဲ့ခြေလမ်းကြီးတွေလှမ်းနိုင်ခဲ့ပြီလို့တရုတ်နဲ့သကူမိန်ကောမှာသမရရှိကပြောကြားသွားခဲ့ပါတယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့ဒီလက်နက်ကိုင်တိုက်ပွဲတွေရှိနေတဲ့ဒေသတွေအပေါ်စစ်တပ်ကလေကြောင်းနဲ့တိုက်ခိုက်မှုတွေပို့ပြီးတော့စိတ်ဆိတ်လှုပ်လာတာကြောင့်မလို့အရက်သားတွေထိခိုက်သေးဆုံးမှုတွေပိုများလာနေပါတယ်။ကယားပြည်နယ်ဘော်ခဲမြို့နယ်မဲဆလောင်းတောင်နယ်ဒေါ်တမကြီးကျေးရွာအုပ်စုဒေသမှာဇန်နဝါရီလ20ရက်ကစစ်တပ်နဲ့ကရင်နီပူးပေါင်းတပ်တွေကြားအပြန်အလှန်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနားကိုစစ်တပ်ကလေယာဉ်နဲ့3ချိန်ထက်မနည်းဘုံကျဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကြီးတွေနဲ့လည်းပစ်ခတ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာထွက်ပြေးခိုလုံနေကြရပါတယ်။တိုက်ပွဲတွေနေရာတော်တော်များများဖြစ်နေတဲ့စကိုင်းတိုင်းနဲ့ကရင်ပြည်နယ်ထဲမှာလည်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအဆက်မပြတ်ရှိနေတယ်လို့ဒေသခံတွေကပြောပါရယ်။စကိုင်းတိုင်းကတာမြို့နယ်ထဲမှာဇန်နဝါရီလ18ရက်နေ့ကစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ခုနှစ်ဦးသေဆုံးခဲ့ပါရယ်။ဒီနေ့လည်းကရင်ပြည်နယ်ဖျားသုံးစုမြို့နယ်ထဲက DKPA Democracy ကရင်အကျိုးပြုတက်မတော့ဗျူဟာမှုတယောက်ရဲ့နေအိမ်ခြံဝင်းအပေါ်လေကြောင်းနဲ့တိုက်ခိုက်ခဲ့လို့နေအိမ်အဆောက်အဦပျက်စီးသွားခဲ့တယ်လို့ခြံဝင်းထဲကခရီးရန်ဖျားရှိခိုးကြောင်းလည်းထိခိုက်ခဲ့ပါရယ်။ဒီသတင်းအပြည့်အစုံကိုတော့မကြခင်မှာထုတ်လွှင့်ပေးပါမယ်ရှင်
။အမေရိကန်မှာတရားရင်ဆိုင်မှုပထမဆုံးပို့ခံရတဲ့မြောက်ကိုရီးယားနိုင်ငံသားကိုငွေကြေးခဝါချမှုနဲ့ထောင်ဒဏ်ချမှတ်လိုက်ပါပြီ။မြောက်ကိုရီးယားစီးပွားရေးသမားမွန်ချိုမြောင်းအနေနဲ့အရင်မလေးရှားထောင်နဲ့အခုအမေရိကန်ထောင်မှာနှစ်ချီနေကတရားရင်ဆိုင်ခဲ့ရပြီးအခုတော့ထောင်ဒဏ်၄နှစ်နီးပါးမနေ့ကချခံလိုက်ရတာဖြစ်ပါတယ်ခင်ဗျာ။အစိုးရသတင်းတွေကိုမဆူမြတ်မွန်နဲ့ကျွန်တော်ရန်တိုင်းကချင်းညာပြီးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ဒီတဲ့ကမှာအရင်ဆုံးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်။ကရင်ပြည်နယ်ဖျားသုံးစုမြို့နယ်ထဲမှာရှိတဲ့ DKBA Democracy ကရင်အကျိုးပြုတပ်မတော်ဒေါနာအနောက်ချမ်းအမတ်နှစ်စစ်ကွက်ကဲရေးနီးပြူဟာမူဗိုလ်မှူးကြီးစောအေဝမ်ရဲ့နေအိမ်ခြံဝင်းကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတချို့ကပြောပါတယ်။နေအိမ်ပြိုပြတ်သွားပြီးခြံဝင်းတွေကခရီးရန်ဖျားရှိခိုးကြောင်းလည်းထိခိုက်သွားတဲ့အကြောင်းဗီဒီယိုမြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်ဖျားသုံးစုမြို့ပြောင်မထိန်ကျေးရွာအုပ်စုကျင်းချောင်းကျေးရွာနေ DKBA ဒေါနာအနောက်ချမ်းအမှတ်နှစ်စစ်ကိုကဲရင်နီးပြူဟာမူဘိုမူးကြီးစောအေဝမ်ရဲ့နေအိမ်ခြံဝင်းထဲကိုဇန်နဝါရီလ21ရက်နေ့မနေ့တနားရီကျော်အချိန်လောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုလုပ်ခဲ့တာပါလူသေဆုံးမှုမရှိပေမဲ့အဆောက်အဦတွေအလုံးပျက်စီးသွားခဲ့ကြောင်းဒေသခံတဦးကအခုလိုပြောပြပါတယ
် DKBA ဟိုအေဝမ်လေဟာအေဝမ်အင်းကိုအိုးဘုံနဲ့လေရင်လေးစီးနဲ့တိုက်လိမ်နေနဲ့ဘုံကျဲရတယ်လေသူ့သူ့ဘုံနဲ့သူတို့ရုပ်ရည်လာချတယ်ဘာမှလည်းပြဿနာမရှိဘူးကျဲရတော့အိမ်ကြီးကလုံးတော့ပြက်စီကိုပြက်စီကြတော့နော်အေဝါနိုဗီဇာဆိုတော့မထီဘူးသူတို့လွတ်သွားတာသူတို့ကဘာမှလည်းဟိုဟိုနေတော့မရှိဘူးဟိုပြဿနာတော့မရှိဘူးနဲ့ဘလို့ဘလို့ဘလို့ပြလို့ရုပ်ရည်လာတော့ဟိုလက်ပြောက်လည်းမရှိဘူးအဲရကကိုချီမကိုလည်းကတော့အဲသူ့အဲအကြီးကြီးပဲ။ဘုရားကျောင်းဘုရားကျောင်းမှာပေါ့။ဘုရားကျောင်းဘုရားကျောင်းသူ့အိမ်နဲ့တဝန်းထဲမှာပဲလေကော။အဆောက်အဦဆိုကိုချီမဆိုတယ်ဘာမှလုပ်လို့မရဘာမှလုပ်လို့မရ။တော်တော်ချီမဆိုတယ်ဘာမှကြည့်ရလဲ
။ဘုရားသုံးစုဒေတာမှာမတည်ငြိမ်မှုတွေဖြစ်နေပြီး네ကြားဆောက်တက်ခိတ်လဲဘုံကွယ်တက်ခိတ်ခံရတာတွေရှိတယ်လို့လဲဆိုပါတယ
်။အခုကဖြစ်နေတာသုံးစုထဲမှာလည်းဖြစ်နေတာပဲကော။ဒါနဲ့ဘုံကွဲတာတော့မဟုတ်ဘူးမြင်ရတဲ့ဒီရွှေချိတ်မှာဘုံကွဲတယ်ဒါနဲ့ကျားဆောင်ဘုံနဲ့ပြတော့
အခုလေကြောင်းကနေတက်ခက်ခံခဲ့ရတဲ့ DKBA ခေါင်းဆောင်စောအေဝမ်ဟာ2020ပြည့်နှစ်ကိုဗစ်ကပ်ရောဂါကာကွယ်တားဆီးရေးလုပ်ငန်းတွေမှာပါဝင်ကူညီဆောင်ရွက်ပေးခဲ့တာကြောင့်ဘုံမူကြီးစောအေဝမ်ကိုအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုကဂုဏ်ပြုလက်မှတ်ပေးခဲ့တာရှိသလိုငင်းငယ်ရေးဆွေးနွေးပွဲတွေမှာလည်းစစ်ကောင်စီဘက်ကခေါင်းဆောင်တွေနဲ့ဘုံမူကြီးအေဝမ်တို့ဟာနှိစက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်ဒီဖြစ်ရအပြီးမှာတော့ DKBA တပ်သားတွေကနေအိမ်ဝင်းကိုလာရောက်စစ်ဆေးကြည့်ရှုခဲ့ပြီး Dilo bonje tak kai khan ya da ko chin nat mu ma shi bu lo le data gan ni ga pyo cha ba de. Phaya tong su data ma lo tai pwe de pyin than ni da jaw. KNU bet ga January la 16 yan ni ga sa pi phaya tong su cha yin sait ji lan ma khyi de tin ga ri twa la da ma lo pho ta myit tha ba de. Sit kaung si bet ga le tan pyu si ye ne cha yin sait ji lan ko twa la da ma lo pho ta myit tha ba de. Data gan ni ga lo so yin thain lan soa ni thai ni ya pi January la 21 yan ni ma le yin ni that pi la de atwe တခြားကျေးရွာတွေပါလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရမှာကိုဆိုတာကြောင့်ဖျားသုံးစုဒေသကကြောက်လန့်ကူတွေတဲကိုသွားရောက်ပုံအောင်နေထိုင်နေကြပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မိုင်းမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုကစပြီးတော့ပတ်စင်ခဏတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့ဒုအတန်စီစဉ်ကိုတင်ဆက်ပေးမှာပါ။အရင်ကတည်းကကျမကြီးစောင့်ရှောက်မှုအသေးစားမရှိတဲ့မြန်မာနိုင်ငံတဝန်းကအချင်းထောင်တွေမှာစစ်တအနာသိမ့်မှုနောက်ပိုင်းမှာတော့စေဝါကူတာမှုမရတဲ့အချင်းသားတွေပူများလာတဲ့အကြောင်းအကျဉ်းထောင်ကပြန်လွတ်လာသူတွေကပြောပြကြပါတယ်အချိန်မီစေကူသားခွင့်မရလို့အကျဉ်းထောင်တွင်မတည်တင်းမဲ့တည်ဆုံရသူတွေအများပြားရှိနေတဲ့အကြောင်း Frontier မြန်မာအဖွဲ့ကဒီတစ်ပတ်ဒုအတန်အစည်းအဝေးမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျွန်တော်တို့တို့အမှခံချက်မရှိဘူးဆိုတာအဲ့မှာတော့တိတိုက်ရတာပေါ့နော်အဲ့ဒါကိုတော့အမြဲအမှတ်ရ
အော်ကိုဗစ်တရားဆွဲအတွက်တင်မဘူးလေအကုန်လုံးဟိုဒီလိုဖမ်းထားတဲ့လူတွေအကုန်လုံးကိုဒါလူလိုအပ်တဲ့ဆေးကူတာခွင့်ဆောက်ရှောက်ခွင့်အဲဒါလေးအကုန်လုံးကိုရစေချင်တာပေါ့
နေထိုင်မကောင်းဖြစ်နေတဲ့အချိန်မှာဆေးကူတာခွင့်လုံးဝမရနိုင်တဲ့အခြေအနေတစ်ခုကိုစဉ်းစားကြည့်ပါဒါမှမဟုတ်ကိုယ့်ရဲ့မိသားစုဝင်တယောက်ကျန်းမာရေးယိုယွင်းနေတဲ့အချိန်မှာဘာမှမလုပ်ပေးနိုင်တဲ့အခြေအနေတစ်ခုကိုလည်းခံစားကြည့်ပါဒါကဒီနေ့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားများစွာနဲ့သူတို့မိသားစုတွေကြုံတွေ့နေရတဲ့စိတ်ထိခိုက်ကြေကွဲစရာအဖြစ်အပျက်တွေပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုထည့်သွင်းအသုံးပြုမထားသလိုအသံတချို့ကိုလည်းပြောင်းလဲအသုံးပြုထားပါတယ်ရှင
်ကျွန်တော်တို့ဆောင်မင်းမှာဆိုအဲ့ဒီတယောက်ကဟိုမူးပြီးတော့တက်သလိုဖြစ်လဲဟာမျိုးရှိတယ်လို့နော်အဲ့ဒီညဘက်ကြီးအဲ့လိုမျိုးဖြစ်သွားတယ်ဖြစ်သွားတော့ကျွန်တော်တို့ထောင်နေရလူတွေကခေါ်တယ်ပေါ့နော်အေးပေါ်ဆိုတော့ခေါ်တဲ့အချိန်မှာမလာဘူးမင်းကြီးဟိုတွားပြီးတော့ယူရတယ်ဖွင့်ရတယ်ဖွင့်ပြီးမှအဲဒီစေကန်းကိုတစ်ခါပြန်ပြီးတော့အစ်စ်နေရကြာတယ်ကွတေးမယ်ဆိုရင်တေးသွားပြီပေါ့55မိနစ်တနာရီလောက်ကြာမှလာဖွင့်ပြီးတော့ဟိုဟာဖြစ်တယ်ပေါ့နော
်ကိုကျော်စွာတရားအင်းစိန်ချောင်းတွေကသူ့အတွေ့အကြုံတွေကိုပြန်ပြောပြနိုင်မှုတစ်နှစ်ညီပါလောက်အချိန်ယူခဲ့ရပါတယ်ဒါတော့မှပြန်ပြောပြတိုင်းစိတ်တို့ဒေါသထွက်ရမြဲပါကိုကျော်စွာအာနာရှင်စန့်ကျင်ရေလှုပ်ရှားမှုတွေမှာပါဝင်လို့ဆိုပြီးအဖမ်းခံခဲ့ရတာပါအဲ့ဒီနောက်မှာတော့နမဲဆိုးနဲ့ကြော်ကြားတဲ့စစ်ကြောရေးမှာ14ရက်လောက်မအိပ်ရပဲနှိပ်စက်ခံခဲ့ရပါတယ်စစ်ကြောရေးပြီးလို့အင်းစိန်ချောင်းရောက်တော့လေနှိပ်စက်ခံရလို့ရလာတဲ့ဒဏ်ရာတွေအတွက်ဘာကူတာမှုမှမပေးပါဘူးအ ਨੇ ဆုံးတော့အင်းစိန်ချောင်းကစစ်ကြောရေးထက်ပိုလုံခြုံလောက်မှာပါလို့သူတွေးထင်ခဲ့ပါတယ်ဒါပေမဲ့ထောင်ကအညှိတက်နေတဲ့တောက်ရီဘုံတွေကရေကိုတောက်ကရင်ကောင်ဘောလုံးမျောနေတဲ့ပဲဟင်းရည်တွေနဲ့ငပိချောင်းသာစားပြီးလူချင်းထက်ပြုတ်သိပ်ကျညံ့နေရတာပါပိုဆိုးတာကတူထောင်ထဲရှိတဲ့ကာလကမြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်နှုန်းမြင့်တက်နေတဲ့အချိန်ဖြစ်နေခဲ့ပါတယ်တခြားအချင်းကြားနေတဲ့သူများစွာနှီးသူသူလည်းနေမကောင်းဖြစ်ခဲ့ပါတယ်ဒီအတွက်ထောင်ထဲကတစ်ခုတည်းသောကုသနည်းကတော့ပါရစီတမောပေးပြီးအချင်းသားတစ်ထောင်အတွက်အောက်ဆီဂျင်၃လုံးသာလာထားပေးခဲ့တာပါ
ထောင်ကထောင်ဝင်တန်းဘောနော်ဟိုထောင်ဝင်တန်းတယောက်ကပဲထိုင်နေတာစေပညာရှင်မဟုတ်ဘူးအဲ့ဒီထောင်ဝင်တန်းကလည်းအမြဲတမ်းထိုင်မနေဘူးနော်အဲ့ဒီအချိန်မှာကျွန်တော်တို့အထက်ထဲမှာဆရာဝန်တယောက်ရှိနေလို့ဆရာဝန်တယောက်ကပဲစစပြောတဲ့ emergency ဘောနော်သူ့ကိုဘယ်လိုအသက်ရှူခိုင်းဆိုပြီးတော့ပြုစုလိုက်လို့ဘောနော်ဟိုဟိုဟာဖြစ်တယ်ဘောနောက်မှဆိုကူပါကဲပါတကယ်တကယ်ဖြစ်တာရင်ဩကျွန်တော်တို့အတွက်အမှခံချက်မရှိဘူးဆိုတာအဲ့အဲ့မှာတော့တိတိတရရတော့ဘောနော်အဲ့ဒါကိုတော့အမြဲအမှတ်ရတ
ာအင်းစိန်ချောင်းကထောင်ဆေးရုံရှိရဲ့အနေငယ်သောထောင်ကြီးတွေတဲကတခုဖြစ်ပါတယ်ဒါဆိုရင်ကိုဗစ်ကာလအတွင်းထောင်ကြီးမဟုတ်တဲ့နေထောင်အသေးလေးတွေမှာနေရတဲ့အကျဉ်းသားတွေဘလောက်ဆူဆူဝါးဝါးကြုံတွေ့ရမလဲဆိုတာစဉ်းစားကြည့်ပါ နိုင်ငံလုံးမှာရှိရဲအကျဉ်းထောင်46ခုတည်းက40ကျော်လောက်မှာဆေးရုံဆေးခန်းဆေးကုပေးနိုင်တဲ့နေရာတွေမရှိဘူးလို့2018ခုနှစ်တုန်းကအချက်လက်တွေအရသိရပါတယ်။နောက်ဆုံးအချက်လက်သစ်တွေကိုအတည်ပြုနိုင်ဖို့ကျင်းဦးစီးဌာနကတာဝန်ရှိသူတွေကိုဒုအတန်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။2018ခုနှစ်ကအချက်လက်တွေအရာရောအဲ့ဒီနောက်ပိုင်းသတင်းတင်ပြချက်တွေအရာပါဖေဖော်ဝါရီလ1ရက်နေ့ဆေးအာဏာမသိခင်ကတည်းကထောက်အများစုဟာခနိုင်ဝန်ချက်ပို့ပြီးအကျဉ်းသားတွေပြေးချက်နေခဲ့တာပါအာဏာသိမ်းပြီးနောက်မှာတော့ဆေးအာဏာရှင်စန့်ကျင်ဆန္ဒပြသူ 18,000 ဝန်းကျင်လောက်ကိုလည်းထပ်ဖန်းစည်းလိုက်တဲ့အခါမှာတော့ထောင်ထဲမှာအတော်လေးပြေးသိမ်းကြက်ညက်နေမယ်ဆိုတာမြေကြီးလက်ခတ်မလွဲပါပဲဆေးအာဏာသိမ်းတာမဖြစ်ခင်တည်းကအကျဉ်းထောင်တွေမှာဆေးဘက်ဆိုင်ရာကုသရေးအတွက်ငွေကြေးနဲ့အရင်အမြင့်ထောက်ပံ့တာအတော်လေးအားနည်းရလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။2018ခုနှစ်တုန်းကပြည်ထရေးဒူးဝန်ကြီးဗိုလ်ချုပ်အောင်စိုးကအကျဉ်းဦးစီးဌာနဖွဲ့စည်းပုံအရကျန်းမာရေးဝန်ထမ်း900ကျော်ရှိရမှာဖြစ်ပေမဲ့200ကျော်သာရှိတယ်လို့ပြောခဲ့ပူပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအရေးပေါ်ဆေးကုသမှုလိုအပ်တဲ့အကျဉ်းသားကိုပြင်ပဆေးရုံတွေမှာဆေးကုသခွင့်ပေးရမူဝါဒကိုကျင့်သုံးခဲ့ပါတယ်။အခုတော့ပြင်ပမှာဆေးကုခွင့်ရဖို့အလွန်အလွန်ကိုခက်ခဲနေပါပြီ။တန်းဒေတာကြီးနဲ့ပြည်နယ်အစဉ် NLD ခေါင်းဆောင်တဦးဟာ2021ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။သူ့ဘယ်ဘက်မျက်လုံးကတိမ်ဖုံးလာလို့ကောင်းကောင်းမမြင်ရတော့ပါဘူးခွဲစိတ်တာမလုပ်ရင်မျက်လုံးကွယ်သွားနိုင်လို့လွန်ခဲ့တဲ့3-4လလောက်ကတည်းကမျက်လုံးခွဲစိတ်ဖို့ခွင့်ပြုချက်တောင်းထားခဲ့တယ်လို့သူ့မိသားစုကပြောပါတယ်တမီးဖြစ်သူကအတော်လေးစိတ်ပူပန်နေပါရဲ့
ဟုတ်ဘယ်တော့ကတော့လဲဟိုစိတ်ပူပါပါညက်စီစားလဲအဓိကပဲလေလူကြောက်မှာအဲ့တော့ဟိုမမြင်ရဘူးဆိုရင်ဒါဘာမှလုံးလို့မရဘူးပေါ့ဒါအမြန်တော့သူတို့တော့လည်းဟိုကုသေးကုသားဝင်တော့လည်းပြေးစီနေတာပေါ့ကျွန်တော်တို့အရင်ကနေတည်ရတော့သူအဲ့လိုတောင်းဆိုကြတာတော့3-4လလောက်တော့ရှိပြီရှင်လားသူတို့ဘက်ကတော့သူတို့အထက်ကခွင့်ပြုချက်မရှိတော့သူတို့ဘက်ကလည်းဟိုချပေးလို့မရဘူးလုပ်ပေးလို့မရဘူးဆိုတာမျိုးတွေအဲ့လိုမျိုးတွေလည်းရှိမှာပေါ့
မျိုးသမီးယောဂခံစားနေရတဲ့နိုင်ငံရေးအကျဉ်းသူတဦးရဲ့မိခင်ကိုလည်းဒိုးအတန်ကစကားပြောပြခဲ့ပါတယ်။ယောဂကြောင့်အပြင်းထန်ကြိုက်ခဲရတွေရှိလို့ခွဲစိတ်ကုသဖို့လိုအပ်တာပါ။သူမကိုပြင်ပစီယုံမှာကုသခွင့်ရဖို့မိခင်ဖြစ်သူကစူးစမ်းပေးခဲ့ပေမဲ့ခြောက်ဘက်ကပယ်ချခဲ့ပါတယ
်။အခုလည်းအရင်နဲ့ပြောအဘိုးကမမကြီးအနေနဲ့လို့ထားမှန်းကြီးလို့ပြောပြီးတော့သူ့အပြင်မှာစိတ်ကုကိုပုံရပြီးပါကုပြင်းမှာပေါ့နော်အဲ့လိုမျိုးပဲအမေရဲ့ဘာမှဒီမှာအဲ့ဒီဥပဒေကြီးရှိဘူးတဲ့ငငယ်ရမ်းမှာတော့ရှိရဲ့ကိုကတော့ငငယ်လေးပဲဖယားဥပဒေကိုပြန်လာပါလို့ဒါရှိတော့တယ်ဒီကျမ်းမာရေးချက်ကကိုကငငယ်များလာ
နိုင်ငံတကာလူ့အခွင့်အရေးဥပဒေအရမြန်မာနိုင်ငံဟာအကျဉ်းသားတွေအပါအဝင်လူတိုင်းအတွက်ကျန်းမာရေးရပိုင်ခွင့်ကိုလေးစားကာကွယ်ဖြည့်ဆည်းပေးဖို့လိုအပ်တယ်လို့နိုင်ငံတကာဥပဒေပညာရှင်များကော်မရှင်ကဆိုပါတယ်။အကျဉ်းသားတိုင်းထောင်တွင်းနေရစဉ်ကာလမှာတင့်လျော်တဲ့ကျန်းမာရေးစောင့်ရှောက်မှုရပိုင်ခွင့်ရှိရမယ်လို့အကျဉ်းထောင်လက်ဆွဲဥပဒေအခန်း၈ရဲ့ပုံမှန် 39, 38, 39တွေမှာပြဋ္ဌာန်းထားပါတယ်။ဒါပေမဲ့ဒီဥပဒေကိုထောင်အာဏာပိုင်တွေကမလိုက်နိုင်တဲ့အတွက်ထောင်သားတွေအခွင့်အရေးချိုးဖောက်ခံနေရတာဖြစ်တယ်လို့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေတဲ့ဦးကသုံးသပ်ပါတယ်
။ထောင်ကျင်းမှာရှိတဲ့စေဝါကုသမှုခံယူနေတာလုံလောက်မှုမရှိလို့သူ့ကိုကုသပေးနေတဲ့ဆံဝင်ဟာအရေးပေါ်ပြင်ပစေယုံမှာအချိန်ကြီးစေဝါကုသဖို့လိုအပ်တယ်လို့ညွှန်ကြားလိုက်တယ်ဆိုရင်လည်းနာပုံမှန်30ခွန်ရတယ်နော်။ဆရာဝင်ရဲ့ညွှန်ကြားချက်လိုက်နာဖြည့်ဆည်းပေးရမယ်။အဲ့ဒီစကားတစ်ခုနဲ့ရှင်းပါမယ်
။ဆေးအာနာသိမ်းပြီးကလေးကနိုင်ငံရေးအကျဉ်းသားတွေဟာအချိန်မီဆေးကုသခွင့်မရကြဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒါကြောင့်နိုင်ငံရေးအကျဉ်းသားအနည်းဆုံး34ရာလောက်အသက်ဆုံးရှုံးခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPB ရဲ့မှတ်တမ်းအရာသိရပါတယ်။အင်းစိန်ချောင်းတဲ့ကကိုဝန်ဆောင်မတ်ချယ်ရီဘိုဂျီနိုင်ဟာဆေးရုံတံမိုတောင်းနေတာကြောင့်2022ခုနှစ်မေလမှာသူမကလေးကိုဆုံးရှုံးခဲ့ရပါတယ်။မြန်မာနိုင်ငံရဲ့ထောင်နေတဲ့က ကျန်းမာရေးစောင့်ရှောက်မှုလက်တလောအခြေအနေတွေကိုအတိအကျသိရဖို့ကအကျော်လေးခက်ခဲပါရဲ့ ICRC လို့လွတ်လပ်တဲ့အဖွဲ့အစည်းတွေဟာလည်းထောင်ထဲဝင်ခွင့်မရကြသေးပါဘူးဒို့အတန်နဲ့စကားပြောပြခဲ့တဲ့အချင်းကြားနေသူတွေရဲ့မိသားစုဝင်တွေဟာလည်းအကြောင်းအကျောင်းကြောင့်သူတို့မိသားစုဝင်ရဲ့ဈေးကူတာခွင့်ထိခိုက်မှာကိုကြောက်ရွံ့နေကြရပါတယ်နိုင်ငံရေးအချင်းသားတွေရဲ့မိသားစုဝင်များစွာဟာလည်းသူတို့ချစ်ခင်ရသူတွေနဲ့တွေ့ခွင့်မရကြလို့ထောင်ထဲမှာသူတို့ဘာတွေလိုနေရလဲဈေးကွာတွေပို့ပေးဖို့လိုအပ်နေမလားဆိုတာကိုမသိကြရပါဘူးတိုင်းဒေသကြီးနယ်ပြည်နယ်အစဉ် NLD ခေါင်းဆောင်ရဲ့တမိဖြစ်သူကတော့"သူမအဖေလိုမျိုးပဲဘဝတူအချင်းကြားနေသူတွေဟာလူခွင့်ရေးချိုးပေါက်ခံနေရတယ်"လို့ဆိုပါတယ
်။ပါဝင်သာတွေ့လို့ရရင်တော့ဟိုဘာတွေလိုလဲဘာတွေလိုအပ်တယ်ဘလို့ဖြတ်ဆက်နေရှိတယ်ဆိုတာဟိုသိရမှာပေါ့ဟိုသူ့ရဲ့လူတယောက်ရဲ့အခွင့်အရေးမရရင်တော့လည်းချိုးပေါက်တယ်လို့ပဲပြောရမှာပေါ့လူခွင့်ဟိုခွင့်ပြတယောက်ထဲအတွက်တည်းမဟုတ်ဘူးလေအကုန်လုံးဟိုဒီလိုဖမ်းထားတဲ့လူတွေအကုန်လုံးကိုဒါလူလိုအပ်တဲ့ဈေးကူတာခွင့်ဆောက်ရှောက်ခွင့်ဒါတွေအကုန်လုံးကိုရစေချင်တာပေါ့ဟိုဘာပြောပြောဟိုတခြားလူတွေကိုလည်းရှိရပါလေအကုန်လုံးလူတွေအခွင့်အရေးပေါ့ဒါတွေရစေချင်တာပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတော့ Democracy လူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံရေးကိုလူမျိုးဘာသာဆွဲအတ္တဘာဝနိုင်ငံရေး identity politics အဖြစ်ပညာရက်လေးလာနေကြသူတချို့ကမြင်ကြပါတယ်လွတ်လပ်ရေးလှုပ်ရှားမှုကာလအတွင်းလက်ဝဲယူဆကိုညှို့ခဲ့ပြီးတော့လွတ်လပ်ရေးနောက်ပိုင်းမှာလည်းမြန်မာတပ်မတော်ရဲ့နိုင်ငံရေးကအမျိုးသားရေး socialist ဝါဒဖြစ်လာခဲ့ပါတယ်အထူးသဖြင့်1988နောက်ပိုင်းမှာတော့တပ်မတော်ရဲ့အမျိုးသားရေးဟာလူမျိုးဘာသာဆွဲအမျိုးသားရေးလက်ရာဇွန်းနိုင်ငံရေးဘက်ကိုရွေးလာလေသလားလို့လေ့လာသူတချို့ကသုံးသပ်လာကြပါတယ်ဘုရားဘာသာအရေးကြွေးကြော်နေကြတဲ့နိုင်ငံရေးကိုဘုရားဘာသာအယူဆတောင်းကပဲပြန်လဲသုံးသပ်ကြည့်ရင်ဘယ်လိုတွေ့ရပါမလဲကနေဒါနိုင်ငံယောက်ယူနီဗာစီတီမှာပါရဂူဘွဲ့ယူဖို့ကြိုးစားနေတဲ့ကိုထက်မင်းလွင်တဲ့ဥတမောင်သန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
လူမျိုးနဲ့ဘုရားဘာသာအရေးကိုထိတ်တန့်တင်လာကြတဲ့မြန်မာနိုင်ငံရေးရဲ့လူမျိုးဘာသာအမျိုးသားရဲ့ပေါ်ပညာအိဆာအနတ္တနဲ့ဒုက္ခသဘောကနေကျွန်တော်တို့ဒုတိယပိုင်းဖြစ်ဆက်လက်ဆွေးနွေးကြပါမှာဆွေးနွေးတင်ပြမယ့်သူကတော့ကနေဒါနိုင်ငံ York University ကပါရဂူဘွဲ့အကြောင်းသားကိုထက်မင်းတွင်ဖြစ်ပါတယ်ပထမပိုင်းမှာ Nation State လို့ပြောကြတဲ့အမျိုးသားလက္ခဏာနဲ့နိုင်ငံတော်တည်ဆောက်ဖို့လိုအပ်တယ်ဆိုတော့ကိုထက်မင်းတွင်ကအဆုံးသတ်မှာအခုလို့ပြောခဲ့ပါတယ
်ဟိုဆရာခုနကပြောတဲ့အတိုင်းနဲ့လူဆိုတာကျွန်တော်တို့ပေါ်လာကြတဲ့ရွှေ့နေကြတဲ့အမျိုးပဲကြာအဲ့တော့ကျွန်တော်တို့ကဟိုတသက်မှတ်သေးပဲတသွေမတိတ်ဒီမှာပဲနေရတယ်လို့မှမရှိဘူးအဲ့တော့ဒီလူသမိုင်းဖြစ်စဉ်ဗမာပြည်မှာရှိနေတဲ့လူတွေရဲ့ဖြစ်စဉ်ကိုကြည့်လိုက်ရင်လူတွေကပြောင်းလိုက်ရွှေ့လိုက်ဒီလိုပဲရေကြီးရမျက်နှာနေကြတယ်ပေါ့ကြာအဲ့တော့အဲ့ဒီအခြေခံပြီးတဲ့အခါကျတော့ကုလူဆက်ဆံမှုတွေကလည်းဘယ်တော့မှတားမရပါဘူးဟိုလက်ထပ်တာထိမ်းများတာတခါပြီးတဲ့အခါကျတော့ delay တွေကလည်းဒီလိုပဲရောရှက်နေတာပါနိုင်ငံရေးဘက်မှာကျတော့ဗမာဆိုတာပဲအမရိရှိတယ်အောင်เนาะ essence တစ်ခုရှိတယ်အောင်ဒါဒီရှာဆိုလို့ရှိရင်မဲ့ essence တစ်ခုရှိတယ်အောင်ကျွန်တော်တို့ကပြောဆိုနေရောဒီလူမှုသိပ္ပံနယ်ပယ်ရဲ့အလုပ်ကတော့ဖြစ်ရင်ဒါတွေဟာဒီလို essence မရှိပါဘူးဒါတွေဟာလူဖွဲ့စည်းတဲ့မှာပဲဖြစ်လာတယ်သမိုင်းကြောင်းအရာပဲဖြစ်လာတယ်တိုးတက်ဖြစ်ပေါ်လာတယ်အဲ့တော့ကျွန်တော်တို့ဟိုလူမှုသိပ္ပံလုပ်တဲ့လူတွေ social science လေ့လာတဲ့လူတွေကတော့ထောက်ပြရုံပဲတတ်နိုင်ကျွန်တော်တို့ကဘယ်တော့မှတော့နိုင်ငံရေးသမားကဒီအမရိသဘောရှိတယ်လို့ပြောနေတယ်ဟာမဟာဗမာဆိုတဲ့လူတွေကိုလည်းကျွန်တော်တို့ကဒါညည့်ရမှာပါပဲကြာအဲ့လိုပဲမဟာရှာမဟာကီယံပြောတဲ့လူတွေကိုလည်းကျွန်တော်တို့ကညည့်ရမှာပေါ့ကြာဒီဟာကတနည်းအားဖြင့်ကတော့ဒီပညာသဘောဆိုတဲ့ဟာကိုကျွန်တော်တို့ကအမြဲထောက်ပြနေရမှာဖြစ်ပြီးတော့နားထောင်တာမထောင်တာတော့တို့ကိစ္စဖြစ်နေကြာနော်ကျွန်တော်တို့ကတော့ဒါဟိုထောက်ပြပြီးတော့အဲ့ဒါမှပဲကျွန်တော်တို့တိုင်းပြည်မှာအဲနော်ဒီဘက်မှာဝင်တဲ့စီလုံးမှုဆိုတာကိုခဏထားအောင်ကျွန်တော်တို့က nation state သွားလို့ရတဲ့စီလုံးမှုမျိုးကိုအနိုင်နိုင်တည်ဆောက်နိုင်မယ်လို့ကျွန်တော်တို့ယူဆတယ
်ဟုတ်တယ်ဟိုကျွန်တော်တို့ဗုဒ္ဓဘာသာမှာကပြည့်ညက် No, loka machine ni le ajar le kisah ni. Cuma lo kena kuasa di loka machine ajar le pinya lo pion. Kalau di mana di pinya sura ni mahu you labi lumbu tiba mah social construction theory sobi. Tapi pada pion no lumbu pinya theory lo pion. No dia mana cik la jadi kacau. Pion tu ka mana pion ni le sura enam nengah mingo. Cuma lo bodoh pada ya nisa mingo. Cikju la jadi kacau. Okay.
Indonesia.Indonesia tu je, pada sekarang ulah kejusai pilih kajaro dah amian lekhan aine pada sekarang itu atihma piure, tapi biro dalili kacah mana, jono bermaru yang je mulu piane lupa piane. Kalau di dalili thongza ni ujar le kajaro le, amian tu alu asyik piane aine dalili thongza ni u, ni aine biro piatane kajaro, di luut ausu gawe lawaji ude piane meyahu, elu le.Alu jauh tu ceno, ada yang lewa melulu le solu am hau ujai. Alu tua tua ro dah ceno ro ini je Thailand ro Indonesia lau Macau Indonesia lau tu lewa pengang ah Macau lau ulu tonda am awak nasi. Alu dihaga luri ekonom asing bebetin ni memang ni ni bodo ko pinya dah bos solo ni alebe ladu ni 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 ya lumu ni ya siwa ni ya jota aku ni ya si dek aja ro dah tiga ye rezeki lewa macai salu ni am aja.
Okay.โอ้กูแท้เจอไล่ได้เฉยๆมาจนว่าบาตั้วตริยาเลยสรแล้วที่ปมปาจุ๊บเสียတော့พญาจีอ่ะทุกข์กูရှင်းပြတယ်เนาะทุกข์ဆိုတာดูเนี่ยคาป้องถ่าล่ะเนาะเนาะอเดิบเบก็တော့งาเทียนอยู่นี่ล่ะไม่ရှိอูไม่ရှိได้ด้วยจังสิทธิ์สิ้นเยจริงဖြစ်တာเนาะเพราะฉะนั้นอเนกสะตบอဖြစ်နေတဲ့จังเปียงๆๆๆๆๆเนี่ยဒါပေမဲ့ဆက်ရဲ့ตบอကမိမိရဲ့อายุစမိမိ ซวยနေတယ်ဒီမှာကတ်နေတဲ့အခါကျတော့เนาะအပြားပြောင်းသွားတဲ့ဒီကကိုယ်စိတ်ကကတ်နေတယ်เนาะဒီထီအောင်မူကြီးတဲ့မှာသူကစီရင်ချင်းကြီးဆိုတာဖြစ်နေတဲ့ဒုက္ခဖြစ်နေအဲ့တော့ခေါင်းဆောင်တွေကဒီဒုက္ခတွေကထွက်နိုင်ရေးကဘယ်လောက်ကြီးအရေးကြီးတယ်ဒီထီအောင်မူကြီးတဲ့ကဒီအစွဲတွေကဆိုတော့အင်ဒိုနီးရှားတို့ထိုင်းတို့เนาะနိုင်ငံတွေကိုတိချောက်ကြတဲ့အခါမှာဘယ်လောက်ကြီးအရေးကြီးတယ်
เสียไอ้ว่าปาเลเตียยาไกลงเนาะเยจี้เลยหลุดออกเปล่าอ่ะมั้ยบาลุลงสรตรุซ้วยบีဆိုလို့ရှင်ကตรุซ้วยบีဆိုလို့ရှင်อ่ะซ้วยล่ะเลยเสียอาจารย์มีๆเนี่ยซ้วยနိုင်เนาะจ้ะอะแล้วนอกนอกมาရှိတယ်စီးပွားရေးအကြောင်းနေလဲအကြောင်းနေလဲซ้วยနိုင်လဲရှိနိုင်လဲတခါနိုင်ငံရေးအကြောင်းအရာซ้วยနိုင်တာလဲရှိတယ်ဘာလို့ဆိုတော့တခြားနိုင်ငံရေးအိုင်ဒီယိုလော်ဂျီမရှိတော့ဒါပဲကင်ထားတယ်ဆိုတာလဲဖြစ
ပါလို့ဆိုဟိုသူတို့မှာကပုံမှန်ခုနကပြောတဲ့ရှေ့ခုနေနောက်ခုနေတောင်ခုနေမြောက်ခုနေဆိုတဲ့ကုလူဆက်ဆံမှုကရှိနေတဲ့အခါကျတော့သူတို့အဖို့ကအဲ့ဒါအဲ့လောက်တခါတလေမှာအဲ့ဒါလောက်ရည်ကြည်ကြပါလေကြည်ရဲ့လက်တွေ့ဘဝမှာဟုတ်တယ်ဟိုဟိုကျွန်တော်တို့ဒီဘာသာရေးတို့ဗုဒ္ဓဘာသာပြောနေတဲ့လူတွေကအစွဲတွေပုံကြည့်နေကြပြီးတော့เนาะဥပဒါနဲ့ Not to get all, Buddha Badaga, Mohu, Miss Sayama, Swanida, you, she looked alike. No? Another, to the body, died to Dwani, please. Kuma Pine. No, at all, Kuna, Pinya, so let the boa Natta Udila. To the ball to sound needed Ubri Dariga, body lay so dark wood, they babbling Alila. No, Sado, no, Dumu, Chippo do the Buddha, to the ball to blue sound this or did. No, Eddie, look, get the naga, Kuna swanny, a swanny pinny daddy gule, the Amubada, Boda Badao, Jordi de Ludega, when me and I move here, Biro. No, Kuna Johnny, jump a day. No, did I accurate a sinning with your needle? I did a pattern to be chilling. Suro, no, Suro, not so mean one was I.
Okay, yeah.
Genaro, your money and would be on the pido. I do the what he saw me, so he bear a check. I do what he saw me, Suda, running in an essay, Genaro at the car. But I in where there's a lonely piapia. I do the what pinya jam is so mean. No, Kona. Say Ada Bawadi Guba, Ted Vincent Lavi, Pecheka, Tiga Jamalu Satin.
General Diga Jari Lutin, Chekarosia, D. Ada Bawalu, call it identity, Zia, the Bamir, the war, Saint Gabe, the war. The Hadaline, Kuna, Sabore, the another the war, to the war to some pity as well. Social science, my general Bura, contingency, Lugura, whatever. Behane, behane, tummy, behane, behane, timey bureau, over Pachi Thomas, where the college of Mamia Uja. Ero, a genorua dihago, the Adabawa identity, see who attend Pamatavene, genorua, Pianwe, Pienwe, Juile, Shalwe, Surehago, gone on in a long way mulu. Allo Sure, a carjaro, mave, Eri Kamaleve, Allo, the long way be a nole, Nija, Omega. Hello, Dabi Melu, a chicken up here, a chicken up here, gong on me, and in it. The Bama Sure Amri, Shansure Amri, Kayin Kachin Sure Amri, like Shaja was in it, like Shara, Yaja was in the general suit down with ya. Era Mabe is a rabbi or a bee limit. But also, Diari a Kunga, Pamanjo, ya, oh, di. The main young Bamanization and a picket cutter, Elari Jomlu, a colon, don't be any haria, Pimitanani Picumia cutter, Dilura solution is here, shame now in McCall the Luri Picumo. May I Bama in Dua Shay, do the Gamma Biosa, Diluni Luma Pita. Diluni Bule Nangani Apianamapiana, Lumi Apianamapiana. Oh, Eddie Hago, Kona, General Siamigo, Biancawa Luciano, Eddie Hari, Amrigo Misha Javene, Daddy, Lisa.
ပုံတွင်ကြီးတဲ့အချက်ပေါ်မှာအချိန်ကဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာပုံတက်နိုင်တဲ့မြောက်ပေါ်နော်အားလုံးထပ်တူညီရမယ်လို့တော့မဖြစ်နိုင်ဘူးပေါ့ဆရာဆရာဆရာကျွန်တော်ကျွန်တော်ဟုတ်နော်ဆရာဟုတ်ကျွန်တော်တို့ဟိုပြည့်ရက်နဲ့ပဲမှာတောင်းပါပဲလေအဲ့တော့အဲ့ဒီဟာတဲ့မှာဟိုပြောလို့ဆိုလို့အတူတူလုပ်လို့ရတဲ့ဟာကိုရှာဖို့လုံမယ်လို့ကျွန်တော်တို့ပြောချင်ပါ ASEAN ဥက္ကဋ္ဌအဖြစ်နဲ့အင်ဒိုနီးရှားနိုင်ငံကလည်းဥက္ကဋ္ဌနေရာကိုယူလိုက်တယ်။နောက်မြန်မာနိုင်ငံဆိုင်ရာအထူးတန်တမာဖြစ်နေအင်ဒိုနီးရှားနိုင်ငံဂျာယေးဝန်ကြီးကသူ့ကျုံးကိုလည်းစတင်ပြီးဖွင့်လိုက်ပါပြီ။ဆိုတော့ခုနစောစောကကိုထက်ဆွေးနွေးသွားခဲ့တယ်လို့ပဲအင်ဒိုနီးရှားနိုင်ငံဟာနော်ပညာတွေကိုအတူတိဆောက်ရမှာအစွဲတွေကိုခွာပြီးတော့တိဆောက်သွားနိုင်တဲ့နိုင်ငံတနိုင်ငံဖြစ်တဲ့အတိုင်းမြန်မာနိုင်ငံကအင်ဒိုနီးရှားနိုင်ငံကနေနော်လေလာတည်ယူပြီးပြောင်းလဲလိုက်ပါစေလို့ဆုတောင်းရင်းနဲ့ဒီပတ်ကျွန်တော်တို့ရဆွေးနွေးကနေဒီကုန်းချုပ်ချင်ပါလေအခုဆွေးနွေးသွားခဲ့သူကတော့ကျွန်တော်တို့ York University ကနေဒါနိုင်ငံတိုရွန်တိုမှာရှိတဲ့ York University ကဘာသာရေးနဲ့နိုင်ငံရေးကိုပူးတွဲလေ့လာပြီးပါတီကူပွဲယူဖို့ကြိုးစားနေတဲ့ကိုထက်မင်းလည်းဖြစ်ပါလေကျေးဇူးအများကြီးတင်ပါတယ်ကိုထက်မင်းလေ
းကျေးဇူးပါဆရာခင
်ဗျဟုတ်ကဲ့ကျွန်တော်တမောင်သားပါ
လူမျိုးဘာသာစွဲတွေနဲ့မြန်မာနိုင်ငံရဲ့ဒုတိယပိုင်းကိုဥတမောင်တန်းကကိုထက်မင်းလွင်နဲ့ဆွေးနွေးတင်ပြပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အဆီဇင်ဒုတိယပိုင်းကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
ဒီအမေရိကန်တန်ကနေ2023ခုနှစ်ဇန်နဝါရီ22ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ထိတ်တန်းရောက်တပတ်အတွင်းမြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။သမရဝင်းမြင့်ကိုစစ်ကောင်စီကတောင်ကူထောင်ကိုရှေ့ပြောင်းလိုက်ပါတယ်။ဒီလကုံမှာကာလုံအစည်းအဝေးခေါ်ပြီးရင်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်လေးထုတ်ပြန်မယ်လို့စစ်ကောင်စီကပြောပါတယ်။လက်ရှိပိတ်ထားတဲ့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးကိုဇန်နဝါရီလကုံမှာဖွင့်ပေးမယ်လို့စစ်ကောင်စီကကြေညာပါတယ်။ဒီလိုတပတ်အတွင်းသတင်းတွေကိုတော့နန်းလောင်တဲ့ကိုဝင်းခမ်းမောင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။သမရအဝင်းမြင့်ကိုစစ်ကောင်စီကနေပြည်တော်မှာအခြေချုပ်ပုံစံနဲ့ထားရှိရာကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုရွှေ့ပြောင်းလိုက်တယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။သမရအဝင်းမြင့်ကိုထားဖို့တောင်ငူထောင်ထဲမှာတည်ထန့်အဆောက်အဦတစ်ခုပြင်ဆင်တည်ဆောက်ထားတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ၄ရက်လွှင့်ငင်းခွင့်ကျင်းပအပြီးထောင်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့တပတ်ကမှပြောင်းရွှေ့ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။သမရအဝင်းမြင့်ကိုထောင်ပြောင်းရွှေ့မှုဟုတ်မဟုတ်သိရဖို့စစ်ကောင်စီတရင်ထုတ်ပြန်ရေးအဖွဲ့စီဆက်တွဲမင်းညံထားပေမဲ့ကြာတာပရင်းနှစ်အထိဆက်တွဲမရခဲ့ပါဘူး။အချင်းဦးစီးဖက်ကလည်းဖြေဆိုဖို့ညှဉ်းဆန်းပြီးလုံခြုံရေးအရာပြောဆိုခွင့်မရှိကြောင်းပြောပါတယ်။ရှင့်နေကြီးဦးကြီးမြင့်ကတော့အခုလိုဆောင်ရွက်တာဟာဥပဒေကြောင်းနဲ့စာရင်လက်စားချေလို့တဲ့သဘောနဲ့ဆောင်ရွက်တာလို့သုံးသပ်ပါတယ်
။ဘိုးသာဥပဒေအရလုံနာမှုကလက်စားချေနေတာဗမာနိုင်ငံဖြစ်နေတဲ့တရားစီရင်ရေးနဲ့နိုင်ငံရေးအခြေအနေကလက်စားချေနေတာလက်စားချေနေတာအဲအဲ့ဒီဟာကိုကျွန်တော်တို့ကဥပဒေရှုတော့ကကြည့်မယ်ဆိုရင်အဲဘလို့မှမမြင်နိုင်ဘူးပေါ့နော်မှတ်ချက်ပေးရမယ်ဆိုရင်တမရကြီးကိုတမရလို့မမြင်တော့ဘူးသူတို့ကလက်စားချေတာပေါ့နော်သူတို့ရဲ့ပါကောင်လို့ပဲမြင်တော့တယ်အဲအဲ့ဒီအတွက်အမှန်တန်ဝန်ထဲစိတ်ထိခိုက်တယ်ဆိုတော့ပြောချင်ပါတယ်နော
်ဦးမြင့်ဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကလေးကဖမ်းဆီးခံရတာဖြစ်ပါတယ်သူ့ကိုစစ်ကောင်စီကစူပူအောင်လှုပ်ဆော်မှုတဘာဝဘေးစီမံခန့်ခွဲမှုနဲ့ရွေးကောက်ပွဲကော်မရှင်အပေါ်မလျော့ဩစာပြုမှုအပြင်ရဟတ်ရင်ဝယ်ယူ900ရမှုနဲ့ပတ်သက်လို့အဂတိလိုက်စားမှု900မှုတို့နဲ့စုစုပေါင်း1012နှစ်ချမှတ်ချပါတယ်ဒေါအောင်ဆန်းစုကြည်ကတော့ပြီးခဲ့တဲ့ဇန်နဝါရီလ15ရက်နေ့အထိနေပြည်တော်အကျဉ်းထောင်တွင်မှာပဲထားရှိထားတယ်လို့တရားရုံးနဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလကုန်ပိုင်းမှာသမရကိုရောအတိုင်မခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဆွဲဆိုထားတဲ့အမှုတွေအပြည့်အပြည့်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်
။ဇန်နဝါရီလကုန်ပိုင်းမှာစစ်ကောင်စီကကာကွယ်ရေးနဲ့လုံခြုံရေးစည်းဝေးခေါ်ယူသွားဖို့ရှိနေပြီးအဲ့ဒီစည်းဝေးပြီးရင်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်တွေထုတ်ပြန်မယ်လို့စစ်ကောင်စီပြောဝင်ရသူကပြောပါတယ်။လာမယ့်ဖေဖော်ဝါရီ1ရက်နေ့မှာစစ်ကောင်စီအာဏာသိမ်းယူတာနှစ်နှစ်ပြည့်တော်မှာဖြစ်ပါတယ်။နိုင်ငံတော်အာဏာကိုစစ်တပ်ကသိမ်းယူခဲ့တဲ့နှစ်နှစ်အပြည့်မှာပဲစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကသူတာဝန်ထမ်းဆောင်ခဲ့တဲ့အခြေအနေတွေပတ်သက်လို့လည်းကာလုံစည်းဝေးမှာပြောကြားဖို့ရှိနေပါတယ်။အဲ့ဒီတင်ပြချက်တွေပေါ်အခြေခံပြီးတိုင်းပြည်အနာဂတ်ကိုပေါ်ဆောင်သွားမှာဖြစ်တယ်လို့စစ်ကောင်စီဘက်ကပြောပါတယ်။2023ခုနှစ်ဩဂုတ်လထဲမှာအထွေထွေရွေးကောက်ပွဲကိုဥပဒေနဲ့အညီပြန်လည်ကျင်းပပေးမယ်ဆိုပြီးစစ်ကောင်စီကကတိပေးထားဥပါတယ်။လက်ရှိမှာနိုင်ငံအနှံပြားတိုက်ပွဲတွေဖြစ်နေတာကြောင့်ရွေးကောက်ပွဲကျင်းပမယ့်အချိန်နှီးဘာမှရှင်းရှင်းလင်းလင်းမပြောသေးပါဘူး။2008ဖွဲ့စည်းပုံပြဋ္ဌာန်းချက်ထဲမှာတော့အရေးပေါ်ကာလပြဋ္ဌာန်းချက်တစ်နှစ်သတ်မှတ်ပြီးရင်တစ်ကြိမ်ကို6လနဲ့2ကြိမ်အထိတက်တန်းတိုးနိုင်တယ်လို့ဖော်ပြထားတဲ့အတွက်အခုဇန်နဝါရီ30ရက်ဆိုရင်တက်တန်းကုန်ပြီဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ဖေဖော်ဝါရီစစ်တပ်အာဏာသိမ်းယူမှုဟာ2008ဖွဲ့စည်းပုံနဲ့အညီဖြစ်တယ်လို့ပြောထားပါတယ်။ဒါမှမဟုတ်ဒီမိုကရေစီရေးအဖွဲ့အစည်းတွေတက်ကြွလှုပ်ရှားနေသူတွေကတော့2021ဖေဖော်ဝါရီ1ရက်စစ်အာဏာသိမ်းမှုဟာ2008ဖွဲ့စည်းပုံနဲ့မညီညွတ်တာမှုစစ်တပ်ကိုယ်တိုင်ကအဲ့ဒီဖွဲ့စည်းပုံကိုဖျက်ပြီးသားဖြစ်တယ်လို့ပြောဆိုထားကြပါတယ်
။တိုင်းရင်းသားဒေသတွေကိုမြန်မာစစ်ကောင်စီကလေကြောင်းတိုက်ခိုက်ရမှာမြန်မာအင်ဂျင်နီယာနိုင်ငံတွေအနေနဲ့သူတို့ရဲ့လေပိုင်နက်ကိုအသုံးပြုခွင့်မပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကပန်ကြားတောင်းဆိုလိုက်ပါတယ်။ဇန်နဝါရီလ10ရက်နေ့17ရက်နေ့တွင်ကချင်းအမျိုးသားတပ်ဦး CNF ဗဟိုဌာနချုပ်ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ရမှာအင်းနီချင်းအိန္ဒိယနိုင်ငံလေပိုင်းနဲ့ကိုကျူးကျော်အုံချခဲ့တယ်လို့ NUG ရဲ့ဇန်နဝါရီလ19ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာစစ်ကောင်စီကဘင်္ဂလားဒေ့ရှ်နဲ့ထိုင်းလေပိုင်းနဲ့တွေ့တဲ့ဝင်ရောက်ပြီးနေဆက်ကမြန်မာတိုင်းရင်းသားဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ဖူးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့သူတို့လေကြောင်းပိုင်းနဲ့ထဲမြန်မာချက်လေယာဉ်တွေဝင်ရောက်လာတဲ့အပေါ်ပြင်းပြင်းထန်ထန်ကောက်ွက်ခဲ့ပါတယ်။ se ana taimo go san chin to la ne myama pi rin ga sagai ma gwe kachin kyin shan kya ne akhu naw song chin mi ne rin le na kan phwe si re go myama sit kaung si ga le chang tat khan mo re po pi lo to lo la de atwe de tat khan ayat ta re thi kai de song ne ya da ba ayat ta re shi ya si tat khai chin go san chin shong cha de kula tam ga song myat che ama 2669 ya ti lo a chan phe mo re go ta si ha na bo lo a de lo nug ga thau pya tha ba de Yama Sikong Sigaro, Li Jang Takai Muriha, Lenakai Pue Sirigo, Pimata Takai Dalu, Pishin Chap Beat Havare.
Yama Sita to a Silanet Damamo Siba Saya to a Tom Punaime Yarigo, Lepiang Pia Damu, Singunanga Quim Putara Mashija, Singunanga when you turn up your like barry. Yama Nangan Luke, Chopa Murima, Tom Pure, Sikong Siet, Silanet Pisi with Tolo Yama, Singunanga Bowen, Nangamon Saton Nangan Temanega, Siwa Community Bowen Patanijarello, SACM call. Yamaning and Saya two Jampi Gonsiga, Zanwai Satani Ma, seeing Kazar Song Topian Gerago, Simunai Winitanaga Hulu, Topian Lighta Pipare, Silana Pisi Rene, Sipama, don't punine Yariha, Lena me yet da Pidurigo, Nainin at Jampayama, don't punina jow, Alon Anne Miajongle, Simunanga Jai Pioguyaga, Sovare, SACM yet seeing Kazaba, Chella Drigo, Lila Sansini B. Singuna Pata Dariha, Yamaning Ama, Natown Seti Fibwai, Sir Adam Badanga, Cheladri Pijau, Canoli Lajama, Tuya Elule Piovare. Singuna Yama Siwai Sasa Muriha, Sitaka Adam Badangi, Chandi Shigejau, Yamaning and Ego, Selena Season, Nemu, Mashiao, Darcy Ye, Natown Seti, Son Lare, Kula Damwa to Rinilaga, Son Piachako, Singunanga, maybe Taukan Gejau, Singunai Tanaga, Taupiavare. Ubrego Chopa da Twishigay, a J Ubo don't name am Ho Jongle, so bare.
The town is set on Kunedre, as the Ampo Eleja Uta Pilare in Unisha Nanganga, Yamanangama, Nanganaga Peso, Ye Yumure, a jumpet, Petipakari, Pinanidajau, Siwa Toja Lanidre, Sitaga, Nanso Baby Dot, Dimigo, Ye Chinchire Gangs on Re, Usang Quint Babo, Dietum Pioja like Bare, Susila Nangan Davos Mule, Gaba Siwa Nilakama, Pocho Jihang to Ulepite. Wunji, Lohat Banjeranga, Yamanang and Nepate Biro, Pioja Yama, Chenuela Sashianiga, Adil Ted Dim Pioja Garaba, Asoya Yagana Alongo, Sitaka, Choka in Tarago, Lelo Piro, Apiangle, Lokere, Lunkere, Sezu Nidwironga, Indonesia Nangaye Ubago, Yama Sikong Sound in Ine, a two youth in Elo Letuga, Pioso Gejang, Bloomberg, the Dema Popiat Havale,
Yamanang and Gulama Shoutamu Along Pape in Tarago, Zenoa Lagoma, Pianle, Quimpu, Pinaimo, Piensin Elo. Sikongsi Pioguyaga Piovare, Pierre Nitis in Malagrega, Nangan Kulama Tilota, Tatan Tura, Nangajama Lolo Quin Sao Pons and Piona Bawin, Sao Shapo Onlangani, Yachin Uraga Sa Alongo Sikongsi Baga, Pipin, Tageragani, Sanwai Lago by Maro, Shoutamu Longansi, a Tedkugo, Sikongsi Baga Chapia Dawu Shini Elo, Sikongsi Gapiodora Pipare, Pinsin Tamuru Chapia Pima. Shoutamu Longan with Pianle Lepa Lana Melo Sikonsi Pioguia, Pujo Somintonga, Viego Piovare.
The Tanabiga Rossi, Pide, Winitana, Nigoda, General, Susan Founder, she got a choke, a young Yaki, a young Founder, Chinche, that will be about it. General, the Lago Pima, or General, Susan Founder, Pizzi, or Pia about it.
Pide, Winitana Bagaro, Nangakula, Mapulo, Pim and Longan say. Piansame jet dijago, Jinya Tara, Machide Babu, Nangangulama Shafu, Goran Joma, Danside, Senegane, Online Book in Senegu, Piget and Natown Nasenne, Nemanangulama Tobey Yonga, Pianle Kevare, Natown Nasenakuni Dizema Sawai Maro, Nangangulama Shoutamu Alongo Yai Yasanai Pinao, Dijarema, a two season in it, Green Chanagani, MOU Lodari Bawe, Bodagaya, Piabu Dome Dure, Nangangulama Shoutarago, Sabi Quim Yugave. Sanwai Sakone and Nimaro, Erarigo, a paper like Delu, Nema Pipa Logan with some mood long as Shimia, Puejoga, Topian Tabarekmia.
The bad drink take Daniel, your mother in Nego, none on a cool and come on to Susie, then sub big get up your body, goose, sub be dot, lay a sea water, the Mia season go, told him be my body. Nema Tova, Dede go, Nima, Pipa Nanganigo, Timbobo, Zigua, she be met, Suya, Nincha Tamadang, we lay no job, Dutch him a guy bed, Timbo, young Chabu, Kapini body. Pido the bad drain layer truck on Dina and Zieta Jabari Pitoga Vadale, Layer see what the Nego Susie Bido, former Times Media Gani Bido Tinsa Pita Barakmia.
Minglava, Layer see what the name, seizing an age of Suvare, Layer Sipio Chitumia, Shinan Chemi Jabasishi,
ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကိုမောင်နဲ့ဒီကျမနန်းလောင်လျံကတင်ဆက်ပေးသွားပါမယ်ရှင်
။ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြန်မာထောပတ်သီးတွေကိုပြည်ပနိုင်ငံတွေကဝဲကျင်နေဆိုတဲ့ကမ်းလှမ်းမှုတွေရှိနေပေမဲ့ထောပတ်သီးတင်ပို့မှုကတွက်ချစ်သိမ့်မကိုက်တဲ့နေထားမှာရှိနေပါတယ်။မြန်မာထောပတ်သီးတွေကိုဒူဘိုင်းစီးကွက်အပါဝင်ပြည်ပနိုင်ငံတချို့ကဝဲကျင်နေလို့ကမ်းလှမ်းတာဖြစ်ပေမဲ့တွက်ချစ်မကိုက်လို့မတင်ပို့နိုင်သေးဘူးလို့မြန်မာနိုင်ငံထောပတ်သီးတင်ပို့ရောင်းချသူများအသင်းကပြောပါတယ်။အခုနှစ်ထောပတ်သီးရာသီမှာဒူဘိုင်းနိုင်ငံကတပတ်ကိုကွန်တိန်နာ၄လုံးခန့်ဝယ်ယူသွားဖို့ကမ်းလှမ်းထားပြီးစပိန်နိုင်ငံနဲ့တခြားနိုင်ငံတချို့ကလည်းဝယ်ကျင်တယ်လို့ကမ်းလှမ်းထားကြပါတယ်။လက်ရှိမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာကိုကျပ်2800ဝန်းကျင်ပေါင်စည်းရှိနေပေမဲ့ထောပတ်သီးပြင်ပတင်ပို့မှုကနေရရှိလာတဲ့ဒေါ်လာတွေကိုဗဟိုဘဏ်ကအစိုးရသတ်မှတ်ထားတဲ့ဒေါ်လာ2100ကျပ်တဲ့ပဲတွက်ပြီးမြန်မာငွေနဲ့ပြန်ထုတ်ပေးတဲ့စနစ်ကြောင့်တွက်ချစ်မကိုက်တာဖြစ်တယ်လို့မြန်မာနိုင်ငံထောပတ်သီးတင်ပို့ရောင်းချသူများအသင်းအတွင်ရေမှူးဦးကျော်စိုးမင်းကပြောပါရယ်ဒါအပြင်ပြည်ပတင်ပို့မှုကုန်စည်တန်ဖိုးကိုတင်ပို့နိုင်ငံရောက်မှပဲငွေအကြေပေးချေမှာဖြစ်တာကြောင့်အခက်အခဲပိုပြီးတော့ဖြစ်နေတာပါလက်ရှိမှာတော့မြန်မာနိုင်ငံကနေထောပတ်သီး1ကီလိုဂရမ်ကိုအမေရိကန်ဒေါ်လာ 3.8 ဒေါ်လာဈေးနှုန်းနဲ့မလေးရှားနဲ့ထိုင်းနိုင်ငံတွေကိုတင်ပို့နေတယ်လို့ထောပတ်သီးစိုက်ပျိုးတောင်သူတွေနဲ့ဖွဲ့စည်းထားတဲ့ရှန်အာဘိုဂါဒိုကုမ္ပဏီကထုတ်ပြန်ထားပါရယ်
ပြပဖေးကွက်ကဝယ်လိုအပ်ရှိတဲ့နှမ်းမဲလုံးတွေကိုရေရှည်သီးနှံပင်ကြားဈာညက်စိုက်ပျိုးမှုတွေစတင်လှုပ်ဆောင်နေပါတယ်။နှမ်းမဲလုံးပင်တွေကိုနှစ်ရှည်သီးနှံပင်ဖြစ်တဲ့ထောပတ်ပင်တွေအကြားမှာဈာညက်စိုက်ပျိုးနေတယ်လို့ထောပတ်ချံပိုက်ရှင်တွေကပြောတာပါ။နှမ်းမဲလုံးပင်ဟာအပူအေးလွန်ခဲ့တဲ့ရာသီဥတုမျိုးမှာစိုက်ပျိုးအောင်မြင်မှုနည်းပါးပြီးရှမ်းပြည်နယ်တောင်ပိုင်း၊ရွာငံဒေသနဲ့ပင်တယဒေသတဝိုက်မှာရာသီအလိုက်ဖြစ်တွန်းလင်းရှိပါတယ်။နှမ်းမဲလုံးပင်အစီအနဲ့အရွက်ကိုကိုရီးယားနိုင်ငံကအဓိကဝယ်ယူပြီးဈေးကွက်ဝယ်လိုအပ်ရှိလာတဲ့အတွက်2022ခုနှစ်ဒီဇင်ဘာကနေစပြီးတော့စနစ်တကျစိတ်ပျိုးလာတာဖြစ်တယ်လို့ရှိမိနယ်တောင်ပိုင်းရွာငံမြို့နယ်မှာနှမ်းမဲလုံး 78A ကစိတ်ပျိုးထားတဲ့တောင်သူဒေါ်ညိုမြင့်ကပြောပါတယ်။လက်ရှိပြည်တွင်းဈေးကွက်မှာနှမ်းမဲလုံးအစီတစ်ပိတ်သားကို12,000ကျပ်ကနေ13,000ကျပ်ဝန်းကျင်ရှိသေးပြီးနှမ်းမဲလုံးပင်အရွက်100ဂရမ်ကို2,000ကျပ်ဝန်းကျင်ဈေးရရှိနေပါတယ်။
မြန်မာနိုင်ငံမှာလေယာစိုက်ပျိုးရေးလုပ်ငန်းသူတွေအနေနဲ့သွင်းအားစုနဲ့73စီဈေးနှုန်းမြင့်တက်မှုကြောင့်အခက်ကြုံနေကြရပါတယ်။ဓာတ်မြေဩဇာ၊ပိုးသတ်ဈေး၊မှုသတ်ဈေး၊ပေါင်းသတ်ဈေးအစရှိတဲ့သွင်းအားစုစရိတ်တွေနဲ့73စီဈေးနှုန်းတွေမြင့်တက်နေတာဖြစ်တယ်လို့တောင်သူတွေကပြောနေတာပါ
။တတိယလောက8,000တန်လေး6,000တန်လေးအခုချိန်မှာဆိုရင်ဘာပဲမြင်1,000ခွဲပတ်ချာနဲ့1,000ခွဲ2,000ဝန်းကျင်ပေးရတယ်။ပိုးဈေးဆိုလို့ရှိရင်အရင်တော့ကပိုးဈေးပေါ့1,000 18,000အရင်တော့ဆိုရင်1,000ခွဲရှိရကြအခုချိန်မှာ3,000ခွဲ4,000အဲ့လိုပေါ့အစမတန်ဈေးတွေကတက်နေတဲ့ခါကျတော့တို့စိုက်ပျိုးတွေကလူပေါ့ငါတို့ဟိုတစ်ချိန်တိုင်းရင်တို့ကုန်လာဖြစ်တယ်တို့တော့အဲ့အဲ့ဒါလေးတွေကတော့အဓိကအခက်အခဲရကြပြောရအောင်နော်လေဟိုဘာလို့ကျွန်တော်တို့ဒါတော့တနေဟိုအကုန်လုံးဖြစ်နေကြတာဆိုတော့လေနိုင်ငံလုံးအနေနဲ့ဒီဟိုဈေးတွေအစအစရရအကုန်ဈေးကြီးနေတော့လေဒါတော့ဟိုပြောရရင်တော့ဟိုအကုန်လုံးပေါ့ဗျာဒါပေမဲ့ခက်ခဲတာတော့ခက်ခဲတာပဲ
နေ့ရှိသည်နဲ့စိုက်ပျိုးချက်နေတွင်နဲ့မိုးရသည်မှာမိုးရေကိုအမိပြုတ်နိုင်ပေမဲ့မိုးခေါင်တဲ့ကာလတွေနဲ့နှွေရသည်စောင်းရသည်တို့မှာစိုက်ပျိုးရေသွင်းရတဲ့စရိတ်ကအဓိကကုန်ကြနေတာဖြစ်ပါတယ
်။အခုဆိုရင်ကျွန်တော်ကဒါ12လပိုင်းလောက်ထဲမှာဟိုအသီးတွေလည်းရှိသေးတယ်။နောက်ပွင့်မဲ့အပွင့်ကြီးတော့ကောဆိုတော့ရေပေးရရေပေးရတာကြတော့အရင်ကတော့ဒီနေ့ဟိုပါပေါ့ဒီနေ့ဟိုတစ်ခါလာမလို့ရှိရင်ဘာပဲနေနေ1,800 3,000ဟိုရှိရတာဟိုအတက်လီတာဟိုတော့မှပဲနောက်ကျွန်တော်ကတောင်ပေါ်ရီလာဖြစ်နေတဲ့ဒီရန်ကုန်လုံးပေါင်းနဲ့မတူတဲ့အချက်ကဟိုပို့ပြီးတော့ဈေးများတယ်ကျွန်တော်ဒီမှာကြတော့လေဈေးများတယ်ဆိုတာဒီလိုဆိုလို့ရှိရင်လည်းအဲ့လိုပေါ်တတိတာကိုကျွန်တော်တို့ကဈေးကိုအခုဆိုရင်1,200-1,300လောက်ရှိတယ်ဒါကလည်းဆိုရင်တောင်ပေါ်ရီမှာဆိုကျွန်တော်တို့ဒီချိန်သေးရင်ကျွန်တော်တို့အနည်းဆုံးကုန်တဲ့ခါလန်ကဈေးတစ်ရက်ကိုပေးလို့ရှိရင်တစ်ကွင်းလုံးပြီးတာမဟုတ်ပေမဲ့တစ်ရက်ကိုပေးရင်အနည်းဆုံးကျွန်တော်၃ခါလန်နဲ့၄ခါလန်များကုန်တယ်အဲ့လိုလေးတွေပေါ့နော်အဲ့မှာကျွန်တော်တစ်လောက်ကိုကျွန်တော်တို့ကဈေးရလဲကျွန်တော်တို့အပြီးပွင့်ဖြစ်နေတဲ့ခါကျတော့ဒီလိုမရတဲ့ကတလောက်ကျွန်တော်30နောက်ပြေးရတာပေါ့နော
်နှစ်ရှိသီးပင်စိုက်ပျိုးသူတွေအနေနဲ့အပင်ပြုစုစောင့်ရှောက်မှုလုပ်ငန်းတွေကိုနှစ်စဉ်ပုံမှန်လှုပ်ဆောင်ပေးရတာဖြစ်ပါတယ
်အခုဆက်ပြီးဇန်နဝါရီလ10ရက်နေ့ကနေ18ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနည်းမြစ်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြချင်ပါတယ်ဇန်နဝါရီလပထမပတ်ထိစံဈေးတွေညှိနေခဲ့ရမှာတစ်ပတ်အတွင်းဈေးတွေမြင့်တက်လာခဲ့ပါတယ်ပြပတင်မှုတို့ဝယ်ယူမှုတွေရှိနေပြီးပြည်တွင်းမှာလည်းဝယ်လိုအားကောင်းနေလို့ဈေးတွေမြင့်တက်လာတာဖြစ်ပါတယ်။နေဈေးကွက်တွေမှာတော့ဆန်တွေနှဲလာပြီးဖြစ်တယ်လို့ပေါင်းတဲ့ဘက်ကဆန်ကုန်တဲ့တူကဆိုပါတယ်။ရန်ကုန်ဝါဒန်ဈေးကွက်မှာရွှေဘိုပေါ်ဆန်းဆန်ကတော့အစ်စ်တိတ်ကို9,000ကနေ8,000ပေါက်ဈေးရှိနေပြီးတိတ်ကို8,000ကျပ်ဈေးမြင့်တက်လာပါတယ်။ ပေါ်ဆန်းဆန်းမြို့နယ်စုံတို့ကတအိတ်ကိုအနိုင်ဆုံးစေ9,900ကနေ6,500ကျားပေါက်ဈေးရှိနေပြီးတအိတ်ကိုအမြင့်ဆုံး9,000ထိဈေးမြင့်တက်လာခဲ့ပါတယ်။အမထဆန်နဲ့25မတ်တန်ဆန်တို့ကတအိတ်ကို42,500ကနေ44,000ပေါက်ဈေးရှိနေပြီးတအိတ်ကို1,000ကျပ်ဈေးမြင့်တက်လာခဲ့ပါတယ်။ဆန်အဟောင်းတွေကလည်းလက်ကျန်နေနေလို့တအိတ်ကို6,000ထိဈေးမြင့်တက်လာပါတယ်။ကလဘဲကတော့ဈေးကွက်ထဲအစ်စ်တွေဝင်လာပြီးလက်ကျန်မရှိတဲ့အဟောင်းပဲတွေကတော့ဈေးတွေကျဆင်းလာပါတယ်။လာမယ့်ဖေဖော်ဝါရီလအတွင်းနေဆောင်ကတွေအဝင်ရှိလာတော့မှဖြစ်လို့ပဲဈေးကလှုပ်ခတ်နိုင်တယ်လို့ကုန်သည်တွေကဆိုပါတယ်။မန္တလေးဈေးကွက်မှာကလဘဲ V2 ကအဟောင်းတအိတ်ကို3,900ပေါက်ဈေးရှိနေပြီးတအိတ်ကို8,000ကျပ်ဈေးကျဆင်းသွားပါတယ်။ကလဘဲထိုင်ဝမ်ကတော့တအိတ်ကို36,800ကနေ36,900ပေါက်ဈေးရှိနေပြီးတအိတ်ကို9,000ကျပ်ဈေးကျဆင်းသွားပါတယ်။ကလဘဲ929ကတော့တအိတ်ကို39,100ပေါက်ဈေးရှိနေပြီးတအိတ်ကို12,000ကျပ်ဈေးကျဆင်းသွားပါတယ်။အစ်စ်ဝင်လာတဲ့ကလဘဲဈေးတွေနဲ့အဟောင်းဈေးတွေကတော့တအိတ်ကို9,000လောက်သာကွာဟမှုရှိပါတယ်။ပြောင်းဆန်ကတော့တရုတ်နဲ့ထိုင်းနယ်စပ်ကုန်သွယ်စခန်းတွေပြန်လည်ဖွင့်လှစ်ပြီးနောက်မှာတော့ဈေးတွေပြန်မြင့်တက်လာခဲ့ပါတယ်။တရုတ်တင်မမှုကလည်းရှိသလိုထိုင်းတင်မမှုကလည်းရှိနေတယ်လို့သိရပါတယ်။ရန်ကုန်ဈေးကွက်မှာပြောင်းဆန်ကတော့တပိတ်သားကို1190ကနေ1210ကျားပေါက်ဈေးရှိနေပြီးတပိတ်သားကို90ကျပ်ဈေးမြင့်တက်လာပါတယ်။မန္တလေးဈေးကွက်မှာတော့ CP ပြောင်းကတအိတ်ကို6200ပေါက်ဈေးရှိနေပြီးတအိတ်ကို2500ကျပ်ဈေးမြင့်တက်လာပါတယ်။အထွက်တိုးပြောင်းနေကလည်းတအိတ်ကို6,600ကနေ6,900ပေါက်ဈေးရှိနေပြီးတအိတ်ကို2,000ကျပ်ဈေးမြင့်တက်လာပါတယ်။ပြောင်းဈေးကတော့ထပ်ပြီးတက်နိုင်အောင်မယ်လို့မြန်မာနိုင်ငံပြောင်းအသင်းကတာဝန်ရှိသူတဦးကဆိုပါတယ်။ဈေးနှုန်းတွေကတော့အချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ
်။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့အပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေနေ့မနက်ခင်းတိုင်းမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီရီကနေစနေနေ့ညဘက်မြန်မာဘာသာစီစဉ်တွေကို Washington DC ကနေည10:00နာရီထိအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမဆုမြောက်မောင်ကတလက်အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံလို့လက်ပတ်တူတိုက်ခိုက်ရေးတန့်ကားတွေယူကရိန်းကိုပို့ပေးရေးအတွက်ကိုမဟာမိတ်အနောက်နိုင်ငံတွေကြားမှာတောက်ချာနေကသဘောတူညီမှုမရခဲ့ပေမဲ့လည်းဒီတန့်ကားတွေကိုဘလို့သုံးရမယ်ဆိုတာကိုယူကရိန်းတပ်တွေသိနေမှာဖြစ်တယ်လို့ယူကရိန်းကာကွယ်ဝင်ကြီးကပြောပါတယ်။လောလောဆယ်ဒီလက်ပတ်တိုက်ခိုက်ရေးတန့်ကားတွေကိုဂျာမနီနိုင်ငံကယူကရိန်းကိုပို့မပေးသေးဘူးဆိုတာကိုအမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကဒီယူကရိန်းစစ်ပွဲပေါ်ပံ့ပိုးကူညီရေးအတွက်နိုင်ငံတကာညီလာခံအပြီးမှပြောကြားခဲ့ပါတယ်။မက္ကဆီကိုနယ်စပ်ကိုဖြတ်ပြီးတော့အမေရိကန်မှာဒီအခြေချဖို့တရားမဝင်ရွှေ့ပြောင်းဝင်လာသူတွေကိုဖမ်းဆီးတဲ့အရေးအတွက်ဟာအခုလအတွင်းမှာကြာဆင်းသွားပါတဲ့ဝင်ရောက်သူနယ်လေရှိတဲ့ရာသီချင်းဖြစ်တာအပြင်အရင်တုန်းကဒီတရားမဝင်ဝင်ရောက်မှုစံချိန်တင်များခဲ့တာကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဒီတင်းကြပ်မှုစီကံချက်အသစ်တွေချမှတ်အကောင့်ထဲပေါ်လိုက်ပြီးတဲ့နောက်မှာအခုလိုဖမ်းဆီးမှုတွေနှဲသွားတာဖြစ်ပါတယ်လူမှုကွန်ရက်ပေါ်တင်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်မော်တော်ကားထဲမှာရိုက်ကူးခံခဲ့တဲ့ဗီဒီယိုအတိုလေးထဲမှာထိုင်းကုန်ကပတ်မပတ်ထားတဲ့အတွက်ဝန်ကြီးချုပ်ရီရှိဆုနဲ့ကိုရဲကဒဏ်ငွေရိုက်လိုက်ပါတယ်။အင်္ဂလန်အနောက်မြောက်ပိုင်းလန်ကယ်ရှာနယ်ထဲမှာကတိအတိုင်းဒီစီးပွားရေးတိုးတက်အောင်သူဆောင်ရွက်နေတဲ့အကြောင်းဝန်ကြီးချုပ်ဆုနဲ့ရဲ့ဗီဒီယိုအတိုလေး Instagram ပေါ်မှာတင်ခဲ့ပြီးတဲ့နောက်မှာသွားနေတဲ့ကားထဲနောက်ခန်းထဲမှာသူကပတ်ပတ်ထားတဲ့အတွက်ကြောင့်မို့လို့အခုလိုဒဏ်ရိုက်ခံရတာဖြစ်ပါတယ်။တရုတ်တပ်တကူမိန်ကွန်းနဲ့မှာသမ္မတရှီဂျင်ပင်ကအမေရိကန်ကိုတွယ်ဝိုက်ပြီးတော့တတိပေးလိုက်ပါတယ်တရုတ်အနေနဲ့ထိုင်ဝမ်ခွဲထွက်ရေးနဲ့ဝန်ဆက်ဖက်မှုတွေကိုအလေးနက်ခုခံတုံ့ပြန်သွားမယ်လို့ဒီနှစ်တကူမိန်ကွန်းစကားထဲမှာသမ္မတရှီကပြောကြားခဲ့တာပါတရုတ်ကွန်မြူနတီပါတီဗဟုကော်မတီဝင်တွေစစ်တပ်အကြီးအကဲတွေတက်ရောက်တဲ့ Great Hall ပြည်သူ့ခန်းမကြီးထဲမှာပြုလုပ်တဲ့နှစ်တကူပွဲတော်အခမ်းအနားမှာသူကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝက်ပြည်နယ်ထဲမှာတော့ခွဲထွက်ရေးသမားတွေနဲ့ထိုင်းအစိုးရတပ်တွေကြားအပြန်အလှန်ပိတ်ခတ်မှုအတွင်းမှာ၃ရက်တည်ဆုံးခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောကြားပါတယ်ထိုင်းရဲတပ်ဖွဲ့ဝင်တွေနဲ့စစ်သားတွေတောင်ပေါ်တစ်ခုပေါ်တက်ပြီးကင်းလှည့်စင်မှလက်နက်ကင်ခွဲထွက်ရေးအဖွဲ့တစ်ခုနဲ့ရင်ဆိုင်ပြီးတော့သူတို့ကစတင်ပိတ်ခတ်တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ DN1 တို့ဖြစ်ပါတယ်။ View American အတန်ရဲ့သတင်းညပိုင်းမြန်မာဘာသာစီစဉ်တွေကို line to meter 1925 30 line meter 190လောက်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတို့များဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.